အမေရိကန်သမ္မတဟောင်းဒေါ်နယ်ထရမ့်ကိုရာဇဝတ်မှု34မြို့နဲ့နယူးယောက်မြို့တရားရုံးမှာအင်္ဂါနေ့ကဆွဲချက်တင်ခဲ့တဲ့အပေါ်အမေရိကန်ရောက်မြန်မာအတိုင်းဝန်ကြမှာလဲစိတ်ဝင်တစားစောင့်ကြည့်ခဲ့ကြပြီးတော့၆ခန့်သူကန့်ကွက်သူတွေသဘောထားအမျိုးမျိုးကွဲပြားနေပေမလို့တာဟာအမေရိကန်ဒီမိုကရေစီစနစ်နဲ့တရားဥပဒေရေးရာခိုင်မာမှုကိုပြတ်သားရောက်တယ်လို့လည်းပြောဆိုကြပါတယ်ဒေါ်နယ်ထရမ့်အမှုပေါ်အမေရိကန်ရောက်မြန်မာရဲ့အမြင်တွေကတော့ကိုငင်းချမ်းအေးကစူးစီးတင်ပြထားပါတယ်
သမ္မတဟောင်းဒေါ်နယ်ထရမ့်ကိုစီးပွားရေးလုပ်ငန်းဆိုင်ရာမှတ်တမ်းတွေမှာချက်လက်အမှားတွေပြတာအပြရုပ်ရှင်မင်းသမီးစထရောမီဒန်နီယက်စ်ကို2016တုန်းကနှုတ်ပိတ်ခငွေလက်သိပ်ထိုးပေးခဲ့တာတွေနဲ့ဆက်ဆက်တဲ့အမှုတွေနဲ့ဆွဆွဲခဲ့တာပေါ်နိုင်ငံရေးအရလှုပ်ဆောင်တာလို့မြန်မာအတိုင်းဝိုင်းတွေကတချို့ကယူဆကြသလိုတချို့ကလည်းထရမ့်ကိုတရားစွဲတာကိုထောက်ခံကြပါတယ်တစ်ဖက်မှာလည်းအမေရိကန်ပြည်ထောင်စုသမိုင်းမှာပထမဆုံးအချိန်သမ္မတဟောင်းတယောက်ကိုယာဆွဲမှုနဲ့တရားစွဲဆိုတာဟာဖွဲ့စည်းပုံအခြေခံဥပဒေခိုင်မာအားကောင်းတာကိုပြသတယ်လို့ရှုမြင်ကြသူတွေလည်းရှိပါတယ်တပ်ပြည်ရဲ့မန်နိုင်ကြီးတွေအမေကိုကင်းလွတ်လပ်တယ်ဆိုတာကိုထရမ့်ကိုတရားစွဲတာကညှို့ဆုံနေတယ်လို့လက်ရှိအင်ဒီယားနာပြည်နယ်မှာနေထိုင်နေတဲ့1990မြို့မယူကော့ပွဲရဲ့ယူကော့ခံအမတ်တဦးလည်းဖြစ်အမေရိကန်နိုင်ငံရဲ့အကြောင်းအနိကက်လေ့လာနေသူလည်းဖြစ်တဲ့ဒေါက်တာတင့်ဆွေကသုံးသပ်ပါတယ
်သူတို့ဒီမှာကအုပ်ချုပ်ရေးရဲ့တရားစီရင်ရေးရဲ့ဥပဒေပြူရဲ့မန်နိုင်ကြီးသုံးခုဟာအပြန်အလှန်ကျော်လို့မရလွန်လို့မရပါဘူးဒါကြောင့်တရားဥပဒေဘက်ကဆောင်ရွက်တာကိုနိုင်ငံရေးဘက်ကဘယ်လိုပဲမကြိုက်ဘူးကြိုက်တယ်ပြောလေလေပြောလေနေပြီမလို့တရားဥပဒေလမ်းကြောင်းရဆောင်ရွက်ကြတယ်လို့ကျွန်တော်တို့နားလည်ရပါတယ်ခင်ဗျာ
ထရမ့်ကိုထောက်ခံကြသူတွေကတော့အခုတရားစွဲထားတဲ့အမှုတွေကအရင်ကလဲဆွဆွဲနေကြတွေဖြစ်ပြီးခိုင်မာမှုမရှိဘူးလို့ယူဆပါတယ်နေဗာဒါပြည်နယ်က Republican Party ထောက်ခံသူဥကန်ထွန်းကတော့ပါတီအနေနဲ့ပိုးထောက်ခံမှုတောင်ရလာနိုင်တယ်လို့မြင်ပါတယ
်ကျွန်တော်မြင်တာဒီဆွဲချက်တွေကျွန်တော်မြင်ကြည့်ရတဲ့တော့တရားဟိုအစ်မဟုတ်ဘူးခင်ဗျာဟိုအရင်သူသမရမပြောင်းနေတဲ့ဒီဆွဲချက်တွေကထွက်လာတာပဲအဲဒီဂျာတိတ်ကနေမှဟာလူလူကသူ့ကိုရွေးလိုက်ပြီးသမရဖြစ်သွားတာလေဆိုတော့တက်တဲ့ကသူသမရဝင်မပြောင်းနိုင်အောင်လုပ်တယ်လို့ပဲကျွန်တော်ယူဆပါတယ်ဆိုတော့တက်ပြီးတော့အောင်မြင်မယ်လို့တော့ကျွန်တော်မထင်ဘူးလေဒါနောက်နေ့မှသူတို့စပြီးစစ်ဆေးကြမယ်ဆိုတရားရုံးကလုပ်တယ်မဆိုတော့ဒါစောင့်ကြည့်ရမှာပါပါတီရှင်တွေကတော့သူ့ကိုပို့ပြီးတော့ဒါနိုင်ငံရေးရအခွင့်အရေးတာပဲဆိုပြီးတော့ထောက်ခံချက်ပုံများမယ်လို့ယူဆပါတယ်
။ထရန့်ကိုစန့်ကျင်သူတွေကတော့ဆွဆွဲထားတဲ့အမှုတွေကခိုင်မာပြီးတသက်အထင်ရှားရှိတယ်လို့ပြောကြပါတယ်။ Ohio ပြည်နယ်ဆန်စနတီမြို့မှာနေထိုင်တဲ့မြန်မာသူဖြစ်တဲ့နိုင်ငံတကာစီးပွားရေးလုပ်ငန်းလုပ်ကင်သူဦးကိုကိုတော်ကတော့နိုင်ငံရေးရတက်ခိုက်တယ်ဆိုတာကိုလက်မခံပါဘူး။ဒီအမှုကို9နှစ်လောက်တေချာလေ့လာတည်ဆောက်ပြီးဆွဲချက်တင်တာဖြစ်တယ်လို့မှတ်တမ်းမှတ်ရအပြည့်စုံရှိတဲ့အပြင်ထရန့်ရဲ့ရှင်းနေဟောင်းကိုယ်တိုင်ကထွက်ဆိုထားချက်တွေရှိလို့ခိုင်မာတယ်လို့သူကထောက်ပြပါတယ
်သူ့ကိုဆွဲထားတဲ့အမှုပေါင်း34မှုဆိုတာနည်းသေးတယ်လို့တော့ထင်တယ်နောက်ထပ်ထပ်လာပါအောင်ပါအခုကဟာလာဒီ hush money ခေါ်တာပေါ့လေအေးသူလမ်းသူအတန်2016ထဲကစတော့ပေါ့သူရွေးကောက်ပွဲဝင်ဖို့အတွက်ကိုသူ့ကိုလှူထားတဲ့လှူငွေတွေဒဲကနေပြီးတော့မှသုံးဆွဲတာသူသုံးဆွဲပိုင်ခွင့်မရှိဘူးဒါမျိုးတွေကအဲ့ရရစပြီသူကပတ်စံတွေကိုဟိုကလှည့်ဒီကလှည့်ဟိုကကိုပေးသူပတ်စံတပြားမှမပေါက် other people's money ဆိုပေါ့သူများပတ်စံနဲ့သူကလို့လုတ်သွားတာဆိုတော့ဒီလိုလုတ်တဲ့လူကဒါဟိုနိုင်ငံကြီးလုတ်ကြံမှုမဟုတ်ဘူးသူမှသူအပြစ်အများကြီးရှိတယ်သူလုတ်နေရတယ်ဟုတ်လည်းမဟုတ်ဘူးလို့ကျွန်တော်ကမြင်ပါတယ
် Trump ကလူလူကြားမှာအယူဆအမျိုးမျိုးကွဲပြားစေပေမဲ့ဒီလိုထောက်ခံကန့်ကွက်နဲ့မတူညီကြတာတွေကဒီမိုကရေစီရဲ့အခြေခံဖြစ်တယ်လို့လွတ်လပ်စွာပြောဆိုခွင့်နဲ့စာနယ်ဇင်းလွတ်လပ်ခွင့်ကိုထုတ်ဖော်ပြသနေတယ်လို့ဒေါက်တာတင့်ဆွေကတော့ရှုမြင်ပါတယ်။ဒါပေမဲ့အခုအမှုတွေကထရန့်ကိုယူကောက်ပွဲမဝင်နိုင်အောင်လုပ်တယ်ဆိုတာကတော့ဥပဒေအရမမှန်ဘူးလို့ဒေါက်တာတင့်ဆွေကအခုလိုရှင်းပြပါတယ
်။ဘာကြောင့်လဲဆိုသူ့ဥပဒေအရကိုသူဟာအမှုရင်ဆိုင်ထောင်ထဲမှာနေအောင်တော့သူဟာရွေးချယ်ခံခွင့်ရှိတယ်။ရွေးချယ်ခံတဲ့အခါမှာလည်းလူတွေရဲ့ထောင်ခံရကျွန်တော်တို့ဟိုစာနာမှုမဲတဲ့တောင်သူရာကောင်းရနိုင်တဲ့အနေအထားရှိတဲ့အတွက်သူကနိုင်ငံရေးလုံခြံတယ်ဆိုရယ်ဆွဆွတဲ့ကအခြေပြည့်နဲ့တော့ဟုတ်ခိုင်မာမှုမရှိဘူးလို့ကျွန်တော်မြင်ပါတယ်ခင်ဗျာ
တခါဒီအမှုမဖြစ်လဲဒေါ်နယ်ထရမ့်သမ္မတပြန်ဖြစ်နိုင်ချေကတိတ်အာမကောင်းမှုလို့ဒေါက်တာတစ်ဆွေကသုံးသပ်ပါတယ်သူရယ် Republican Party တဲမှာတော့သူသမ္မတလောက်ဖြစ်အောင်အတော်ကြိုးစားအောင်မယ်လို့ဆိုပါတယ်ဒါကို Republican Party ရဲ့အမာခံဥက္ကန်ထွန်းကလည်းသဘောတူပါတယ
်သူကတော့ဒိုင်ရန်တန်ချက်တွေများနေပြီလေကျွန်တော်မြင်တာကတော့ဟိုတဲ့ Florida ကဂါဗနာလေသူဆိုရင်တော့ပါတီကအများစုကလက်ခံနေမှလို့ထင်ပါတယ်။နောက်တစ်ယောက်ကတော့ South Carolina ကနီကီ ဟီလီ အဲဒီနေရာပေါ့လေ။ Florida ကဂါဗနာသမရ ဟိုကဒုသမရလောင်းနေတယ်အဲ့လိုတွဲပြီးပြန်ရင်တော့ Royal Pelican Party အတွက်ကတော်တော်အားကောင်းမယ်လို့ကျွန်တော်မြင်ပါတာ
ဒီလိုသမရဟောင်းဒေါ်နယ်ထရန့်ရဲ့ပြစ်မှုဆွဲချက်နောက်ဆက်တွဲဂရက်တွေကြားမှာသူသမရရွေးကောက်ပွဲရှုံးလုံးကလို့သူ့ကိုထောက်ခံသူတွေအင်အားသုံးစန့်ကျင်တာမျိုးဖြစ်လာမလားလို့စိုးရိမ်ခဲ့ကြတော်တယ်ရှိပေမဲ့အခုထိတော့ချီချီမမကန့်ကွက်တာမျိုးမတွေ့ရသေးပါဘူးထရန့်ဟာသမရမဖြစ်ခင်ကစီးပွားရေးလုပ်ငန်းရှင်ရုပ်သံ TV ကြော်ကြားသူဖြစ်ထင်ရှားခဲ့လို့အခုအချိန်မှလည်းသူ့ကိုချစ်သူမုန်းသူထောက်ခံသူကန့်ကွက်သူတွေအမြင်မျိုးမျိုးကွဲနေကြပေမဲ့ဒီအမှုဖြစ်စဉ်တွေတခြားလူစိတ်ဝင်စားတဲ့ရေချိန်မြင့်တက်မှုကတော့ American ပြည်တွင်းမှာရောနိုင်ငံတကာမှာပါဆက်လက်ရှိနေပါဦးမယ်ခင်ဗျာ